မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့သဘောတူညီမှုမှာမဆိုလုံခြုံရေးဆိုင်ရာအာမခံမှုတွေကတော့အစိတ်ပိုင်းတစ်ခုအနေနဲ့ပေါ်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောလိုက်ပါတယ်။သဘောတူညီမှုတွေများပြားခဲ့မယ်ဆိုရင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေထပ်လုပ်နိုင်တဲ့အခြေအနေတွေရှိနိုင်သေးတယ်လို့လေလာသုံးသပ်သူတွေကပြောကြပါတယ်။အကြောင်းကိုကိုကျော်အောင်လည်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အခုလာမဲ့ဇွန်လ12ရက်နေ့ကြလို့ရှိရင်စင်ကာပူနိုင်ငံမှာတွေ့ဆုံကြတော့မှာပါနျူကလ িয়ার လက်နက်စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတောင်းဆိုတဲ့အတိုင်းသဘောတူညီချက်တွေရလာခဲ့မယ်ဆိုလို့ရှိရင်အမေရိကန်အနေနဲ့တေချာစိတ်ချရအောင်မြောက်ကိုရီးယားကိုလုံခြုံရေးဆိုင်ရာအာမခံချက်တွေပေးမှာပါလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ Fox သတင်းဌာနနဲ့တွေ့ဆုံဝင်မြန်ကမ်းမှာပြောဆိုခဲ့ပါတယ်။
We will have to provide security assurances to be sure.
စိတ်ချသေးကြရအောင်ကျွန်တော်တို့ဘက်ကလုံခြုံရေးအာမခံချက်တွေကိုပေးရမှာပါ။အခုလိုမျိုးတစ်ဖက်နဲ့တစ်ဖက်အပြန်လှန်ညီညီမျှမျှဆက်ဆံမှုမျိုးမရှိကြတာ25နှစ်ရှိပါပြီ။မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်ဘယ်တမရကမှလုပ်ခဲ့တာမရှိပါဘူး။အမေရိကန်အနေနဲ့အခုကိစ္စကိုတကယ်ပဲလှုပ်ဆောင်နိုင်မှာပါ။မြောက်ကိုရီးယားအစိုးရနဲ့ဆက်ဆံရေးကိုအမေရိကန်ဘက်ကဆက်ပြီးတော့တွန်းဆုတ်နေဖို့မလိုတော့တဲ့အခြေအနေမျိုးရောက်လာပါလိမ့်မယ်။ဒီလိုရည်ရွယ်ချက်တွေနဲ့လှုပ်ဆောင်နေတာပါ။အ
မေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ကိုရီးယားကျွန်းဆွယ်မှာရေရှည်ငြိမ်းချမ်းရအောင်နဲ့တည်ငြိမ်မှုတွေဖြစ်လာအောင်ဖန်တီးမဲ့ကမ်းလှမ်းမှုတွေအတွက်တရုတ်နိုင်ငံအနေနဲ့အားပေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကနေ့တုန်းကပဲပြောခဲ့ပါဗျ။အမေရိကန်ကာကွယ်ရေးဆိုင်ရာလေလာသုံးသပ်သူတူဖြစ်တဲ့ Bruce Bennett ကတော့အမေရိကန်နဲ့မြောက်ကိုရီးယားနှစ်ဖက်ညှိနှိုင်းမှုတွေအဆင်မပြေခဲ့ရင်နျူကလ িয়ার ဆန်တက်မှုတွေကိုမြောက်ကိုရီးယားဘက်ကဆက်ပြီးတော့လှုပ်လာနိုင်ခြေရှိတဲ့အကြောင်း VOA ကိုပြောပါတယ
် There's a lot of evidence that there was already substantial damage to it.
ဒီကနေ့စတင်မလာတော့ကနျူကလ িয়ার ဆန်တက်မှု6ကြိမ်မြောက်ကိုရီးယားဘက်ကလုပ်ခဲ့ပါတယ်။အဲဒီမှာထိခိုက်ပျက်စီးခဲ့တဲ့သက်တွေလည်းအများကြီးရှိပါတယ်။သူတို့စီမှာနျူကလ িয়ার ဆန်တက်မှုတွေထပ်ပြီးလှုပ်လို့ရနိုင်လောက်တဲ့လှိုင်ကောင်းတွေတချို့ရှိနေပါသေးတယ်။အမေရိကန်ရဲ့သဘောတူညီမှုတွေတက်ပြားခဲ့ရင်သူတို့ဘက်ကနျူကလ িয়ার ဆန်တက်မှုတွေလုပ်မယ်ဆိုလှုပ်လာနိုင်ပါတယ်။ဒါမှမဟုတ်လေကြားထားတဲ့သဘောတူညီချက်တွေအတိုင်းဖြစ်အောင်စမ်းသပ်မှုတွေမလုပ်ဘဲနေလိမ့်မယ်လို့လည်းမျှော်လင့်ရပါတယ
်။ဇွန်လ12ရက်နေ့ကျလို့ရှိရင်စင်ကာပူနိုင်ငံမှာအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဦးတွဲဆောင်ကြမဲ့ကိစ္စအတွက်တန်တမာနေတဲခိုးနိုင်အောင်စင်ကာပူနိုင်ငံဘက်ကတော့ပြင်ဆင်မှုတွေကိုအပြီးအပြင်လုပ်နေပါပြီ။လေလာသုံးသပ်သူ Bruce Bennett ကတော့အခုလိုထိပ်သီးတွဲဆောင်ပွဲအတွက်စင်ကာပူကိုရွေးချယ်တာမှန်ကန်တယ်လို့ယူဆပါတယ်။
I think Singapore was the right choice. You know, you can't do it in Pyongyang because in Asia the weak leader goes to visit the strong.
စင်ကာပူကိုရွေးလိုက်တာမှန်တယ်လို့ကျွန်တော်ထင်ပါတယ်။သမ္မတ Trump ကပျုံယန်းကိုတော့မှမဟုတ်ပါဘူး။အကြောင်းလဲဆိုတော့အာရှမှာကအားနည်းတဲ့ခေါင်းဆောင်ကအာဂျီရဲ့ခေါင်းဆောင်စီကိုတွားလို့ရှိပါတယ်။ဒီလိုပုံရိပ်မျိုးကိုသမ္မတ Trump ကဖန်တီးခြင်းမှာမဟုတ်ပါဘူး။တရုတ်ဒါမှမဟုတ်တောင်ကိုရီးယားနိုင်ငံကိုလည်းသမ္မတ Trump တွားခြင်းမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေရဲ့အရေးထိုးလွှမ်းမိုးမှုတွေကရှိနေပါတယ်။ဥရောပကိုလည်းတွားမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုကင်ဂျုံအုံးကဥရောပအတွက်ယုံကြည်ရလောက်အောင်လှုပ်ဆောင်တာမျိုးတွေရှိခဲ့တာမဟုတ်ပါဘူး။ဆိုတော့အာရှတွေကဘယ်လိုက်မှုမရှိတဲ့နိုင်ငံတစ်ခုကိုယူတဲ့အခါစင်ကာပူကတော့တကယ်မှန်တဲ့ရွေးချယ်မှုပါပဲ
။မြောက်ကိုရီးယားဘက်ကသာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးစီစဉ်ကိုအပြည့်အဝသဘောတူမယ်ဆိုရင်လုံခြုံရေးကိစ္စသာမကကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုပါမြောက်ကိုရီးယားနဲ့အမြန်ဆုံးလှုပ်ဆောင်ဖို့အမေရိကန်ဘက်ကပြင်ဆင်ထားတယ်လို့လဲသမ္မတအင်ဂျီရောရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျွန်ဘော်တန်က ABC သတင်းဌာနကိုပြောထားတာရှိပါတယ်။နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးကမြောက်ကိုရီးယားဆိုးရွားပေါ်မှာမူတည်တဲ့ပုံမှန်နိုင်ငံတစ်ခုဖြစ်လာအောင်မြောက်ကိုရီးယားဘက်ကဘလောက်မြန်မြန်လှုပ်ချင်နေသလဲဆိုတဲ့အပေါ်မှာမူတည်တယ်လို့လဲအင်ဂျီရောရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျွန်ဘော်တန်ကပြောဆိုထားပါတယ်။